ပြီးခဲ့တဲ့လပိုင်းတွင်အတွင်းတရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးတည်မာတဲ့စီရင်အားပြထိန်းချုပ်မှုတွေလုပ်ခဲ့တဲ့အတွက်ထိုင်ဝမ်ကျွန်းသားတွေစိုးရိမ်မှုရှိခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဟာစီရင်နီးအစားထိုင်ဝမ်ကိုစီးပွားရေးလမ်းကြောင်းဖြတ်တောက်ပေးဆိုတဲ့နည်းနဲ့အင်အားချိနဲ့အောင်လုံနိုင်ချေစီများတယ်လို့ထိုင်ဝမ်မှာထေချနေတိုင်းတဲ့တရုတ်နယ်ပါမြန်မာတချို့ကသုံးသပ်တာလည်းရှိပါတယ်။ဒါပေမဲ့လည်းတရုတ်ကတကယ်တိုက်ခိုက်လာခဲ့လို့ရှိရင်စီရင်နီးနဲ့ပြန်တုံ့ပြန်ဖို့ထိုင်ဝမ်မှာလည်းအစီအစဉ်ရှိတဲ့ကြောင်းသူတို့ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ဝန်းကျင်ကလေးကလိုအပ်လာရင်ထိုင်ဝမ်ကိုစီးရီးနီးနဲ့ဝင်သိမ်းမယ်လို့ချင်းချောက်လာခဲ့တဲ့တရုတ်အစိုးရဟာပြီးခဲ့တဲ့ဩဂုတ်လတည်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီထိုင်ဝမ်ကိုတွားရောက်လဲပတ်ခဲ့ပြီးနောက်တရုတ်ရဲ့လေတပ်နဲ့ရေတပ်တွေကထိုင်ဝမ်ရေလက်ကြားမှာကြီးမားတဲ့စစ်အင်အားပြချင်းချောက်မှုတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာကရောထိုင်ဝမ်နိုင်ငံသားတွေကပါတုံ့လုပ်ခဲ့ကြတာပါစစ်မှုမတမ်းမနေရဥပဒေသမတ်ချက်ရှိတဲ့ထိုင်ဝမ်မှာစစ်သားဖြစ်လာခဲ့မယ်ဆိုတဲ့အတွင်းနဲ့ထိုင်ဝမ်စစ်တပ်ကအစမ်းလေးကျင့်မှုတွေရှိကြောင်းတိုင်ပင်မြို့တော်မှာနေတဲ့ကိုကျော်ကူမောင်ကပြောပါတယ
်အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီလာတဲ့နေ့ကနေစပြီးတော့ဒီတရုတ်ကထိုင်ဝမ်ပတ်ပတ်လည်ရေမျက်နှာပြင်6နေရာမှာစီးရီးလေးကျင့်မှုတွေလုပ်တယ်ချင်းချောက်တဲ့သဘောပေါ့နော်ထိုင်ဝမ်မှာကတော့အရွယ်ရောက်ပြီးသားလူတိုင်းစိတ်မှုမထမ်းနေရဥပဒေရှိတယ်ခင်ဗျာအရေးပေါ်တဲ့ဆိုပြီးတော့ဒီလမ်းပေါ်မှာရှိတဲ့ကားလေးဆိုလည်းပြီးမှကက်ရက်အိမ်ထဲမှာရှိတဲ့လူတွေဆိုလည်းအိမ်ပြန်မထွက်ရအဲဒီလိုမျိုးစီးနင်းစီးရအနေနဲ့ဒီလိုမျိုးလေ့ကျင့်မှုတွေလုပ်ခဲ့တယ်ပေါ့နော်ဒီတကယ်လို့စစ်သားဖြစ်လာတယ်ဆိုဘယ်လိုမျိုးလေ့ကျင့်ရမလဲဘယ်လိုမျိုးရှောင်ရှားမလဲဆိုတဲ့ပုံစံအစမ်းလေ့ကျင့်တဲ့သဘောပေါ့လေ
တရုတ်ပြည်မကြီးကတိုင်ဝမ်ကိုတကယ်ပဲစီးရရဝင်တိုက်မှာလားဆိုတာကိုတော့အခုချိန်ထိတန်တရားဝင်နေသူကတိုင်ဝမ်နိုင်ငံသားအဖြစ်ခံယူလာတဲ့ကိုထွန်းစော်ခင်ဖြစ်ပါတယ်
ဒီတရုတ်ပြည်မှာကဒုံးကျင်နဲ့လမ်းပြပြီးစစ်တိုက်လာရင်ဘယ်လိုနေရာမှာဘုံကိုချင်းချင်းရှိမယ်ဘယ်လိုနေရာမှာသွားပြီးတော့ရှောင်ရမလဲဒါတွေကတော့တို့ကတော့ပြောပြပေးတယ်ဒါပေမဲ့အထူးတလဲလေးချင်းပေးတာမျိုးတော့မရှိဘူးပေါ့နော်ဒါကြောင့်ပြောရမယ်ဆိုရင်တော့တကယ်တမ်းဖြစ်လာပြီဆိုရင်လည်းလေးချင်းထားတာမရှိတဲ့အကြောင်းတကယ်တော့လေအာစိတ်ပူစရာတစ်ခုပေါ့ဒါပေမဲ့လည်းအများသူငါကြတော့လေဒီဥစ္စာတွေကိုလစ်လူရှုထားလို့ရှိတယ်ဘာဖြစ်လို့ဆိုတော့တစ်ဖက်ကအမြင်နဲ့ဒီလိုမျိုးပဲချင်းချောင်းနေတာအပြောနဲ့နေပြီးပြီးသွားတာဖြစ်တဲ့ကြောင်းဒီပြည်သူတွေမစိတ်ချမှာတော့ဒီကြောက်ရွံ့ဆိုးရင်ပူပန်ကြောက်ရွံ့မှုတော့မရှိပါဘူး
ဩဂုတ်လတွင်တရုတ်ရဲ့စစ်အင်အားပြချင်းချောက်မှုကြုံလာပြီးတဲ့နောက်တိုင်ဝမ်စာတင်ကြောင်းတချို့မှာကလေးတွေဗန်နီယာမှာဘုံကိုရမယ်သွေးထွက်တန်ယူဖြစ်လာရင်ဘယ်လိုပြုစုရမယ်ဆိုတဲ့ရှေးဥဒနာပြုနည်းတွေကိုတက်ဆိုင်သူတွေကလက်တွေ့ပြသကြတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်လာပါတယ်အကယ်၍တရုတ်ပြည်မှကြီးကသာစီးရီးယားဝင်တိုက်လာမယ်ဆိုရင်တိုင်ဝမ်အနေနဲ့လည်းစီးရီးယားကာကွယ်သွားဖို့တိုင်ဝမ်အစိုးရကပြည်သူတွေကိုအသိပေးထားပြီးဖြစ်ကြောင်းတိုင်ဝမ်အနောက်ဘက်ခြမ်းကမ်းရိုးတန်းတိုင်ချောင်းမြို့မှာနေတဲ့မတ်ပွင့်တက်မူကပြောပါတယ
်။ထိုင်ဝမ်အစိုးရကသူတို့အနိုင်ကျင့်လာရင်တော့တော့မခံဘူး။တရားရဲ့အနေနဲ့ခုခံသွားမယ်လို့အဲ့လိုမျိုးတော့ပြောတာအင်တာဗျူးနေမှာတွေ့ရပါတယ်။ဒီကျွန်းမကြီးရဲ့ဘေးကကျွန်းလေးတွေမှာတော့အဲ့လိုမျိုးရှိတယ်ပေါ့။ကောက်ွယ်ထားတာအရင်တက်တယ်။နောက်ပြီးတော့အထူးကွန်မန်တို့တက်တယ်ပါလေ။ဒါတော့အရင်ကတည်းကရှိတာပါ။ထိုင်ဝမ်လူမျိုးတွေကရောသူတို့လိုအပ်လာလို့ရှိရင်တိုင်းပြည်အတွက်ပေါ့နော်ဝင်တိုက်ဖို့အဆင်သင့်မယ်လို့ပြောကြပါတယ်။
ဒါပေမဲ့လည်းတရုတ်အစိုးရကလိုအပ်လို့ဖိအားပေးမယ်ဆိုရင်တော့တိုင်ဝမ်ကိုစီးရီးနှိမ့်ထက်စာရင်စီးပွားရေးလမ်းကြောင်းပိတ်ဆို့ဖြတ်တောက်တဲ့နည်းမျိုးကိုပိုသုံးလာနိုင်ကြောင်းကိုထွန်းစော်ခင်ကသုံးသပ်ပါတယ
်။တကယ်တော့နှစ်30ကာလအတွင်းမှာဒီလိုမျိုးချင်းချောက်မှုကတောက်လျှောက်ဖြစ်နေတာဖြစ်ကြောင်းအများသူငါရဲ့စိတ်ထဲမှာဘလို့ဖြစ်နေလဲဆိုတော့ဒါကချင်းချောက်မှုတက်တက်ပဲသူတို့အလုံးစုံလုပ်နိုင်ရင်ဒီထိုင်ဝမ်ကျွန်းပေါ်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်မယ်။ဥပမာတော့သူတို့ပြည်မာကြီးခီးတွားတွေကိုထိုင်ဝမ်ကိုမလာခိုင်းခြင်းအပြင်ထိုင်ဝမ်ရဲ့ဒီခီးတွားလုပ်ငန်းတွေရပ်တန့်လို့နေပါဖြစ်အောင်သူတို့လုပ်ခဲ့ပူတယ်။ဥပမာထိုင်ဝမ်ကထွက်ကုန်တွေဒီသူတို့ပြည်ကိုပေးမသွင်းတာလို့စတဲ့ဖြစ်ပေါ့နော်။ဒီလိုမျိုးနီးမျိုးစုံနဲ့စီးပွားရေးပိတ်ဆို့မှုကတော့သူတို့ကလုပ်ငန်းလုပ်နေရှိတယ်ပေါ့နော်။ဒါကတော့အဓိကတစ်ချက်ပေါ့။တကယ်တော့စစ်ဝင်တိုင်းမလားမတိုက်ဘူးလားဆိုတော့အများဆိုတော့မဖြစ်ဘူးပဲယုံကြည်ကြတယ်ပေါ့နော်။တို့တော့ညာလည်းပဲမိုင်ယူရဲဆန်တဲ့ဒီအောက်ချုပ်သူတွေရှိတယ်ဆိုရင်တော့ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါကလေတရုတ်ပြည်သူတမန်နိုင်ငံရဲ့ပေါ့နော်ဒီမစ္စတာစီချင်းဖင်ကကြတော့အရှိကဒီဟူဂျင်ထောက်လို့စတဲ့ဖြစ်ပေါ့နော်ခေါင်းဆောင်နေတဲ့စာရင်ပေါ့နော်သူကပို့ပြီးတော့ဖြစ်သားတယ်သူလုံမယ်ဆိုရင်တော့သူကလုံကိုလုံမယ်ဆိုရင်စိတ်ကိုစုံနေတာတော့တွေ့ရတယ
်အမေရိကန်အခြေစိုက်ကာနေဂျီအန်ဒွန်မန့်ဖော်ပီးစ်နိုင်ငံတကာမူဝါဒလိလာရေးအဖွဲ့ကတော့တရုတ်ကလာမယ့်နှစ်ပိုင်းအတွင်းစီးရီးယားဝင်တိုက်နိုင်တယ်ဆိုတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်ထားပါတယ်တရုတ်နိုင်ငံစစ်တပ်အင်အားကတော့အငြင်းစစ်သည်2000ကျော်ရှိပြီးအယံစစ်သည်5000ကျော်ရှိက2022ခုနှစ်အတွက်စစ်အသုံးစရိတ်ဘတ်ဂျက်အမေရိကန်ဒေါ်လာဘီလီယံ230နီးပါးရှိတယ်လို့ဆိုပါတယ်။ထိုင်ဝမ်စစ်အင်အားကတော့အငြင်းစစ်သည် တသိန်း 9000 ရှိပြီးအရန်စစ်တီ 12000 နီးပါးရှိတယ်လို့သုတေသနစာရန်ဒီမှာဖော်ပြပါတယ်ခင်ဗျာ။